တရုတ်ကာကွယ်ရေးဝန်ကြီးဝီဖန်ကီးအနေနဲ့မြန်မာဒုကာကွယ်ရေးဦးစီးချုပ်ဒုဗိုလ်ချုပ်မူကြီးဆိုဝင်နဲ့ထိုင်းနေတဲ့ဦးစီးချုပ်ဗိုလ်ချုပ်ကြီးလူဝီချိုင်းရက်ဒက်တို့ကိုပီကျင်းမြို့တော်မှာတနေ့တည်းတီးကြသည်တွေ့ဆုံခဲ့ပါတယ်။ဒုတိယတက်မတော်ကာကွယ်ရေးဦးစီးချုပ်ဒုတိယဗိုလ်ချုပ်မူကြီးဆိုဝင်နဲ့တောက်ချန်လေးကတွေ့ဆုံရမှာတရုတ်ဘူစစ်ကော်မရှင်အဖွဲ့ဝင်နဲ့နိုင်ငံတော်ကောင်စီဝင်လည်းဖြစ်တဲ့ကာကွယ်ရေးဝန်ကြီးဝေကဘလို့အချိန်တွေပဲကြောင်းကြောင်းတရုတ်ဘူမှာချစ်ကြီးရေးကဘတော်မှပြောင်းလဲမှာမဟုတ်ဘူးလို့ဆိုခဲ့ပါတယ်။ဝန်ကြီးဝေကဆက်ပြီးမြန်မာနိုင်ငံအနေနဲ့ချုပ်ချာတည်တံ့ခံရရေးလွတ်လပ်ရေးနဲ့ပြည်တော်စုမပြိုကွဲရေးအတွက်ထိန်းသိမ်းပြီးမြန်မာနိုင်ငံအခြေအနေနဲ့ကန့်ညီမဲ့ဖွံ့ဖြိုးရေးတိုးတက်ရေးတွေကိုဖော်ဆောင်ရမှာတရုတ်ဘက်ကလည်းအမြဲတမ်းပူပေးသွားမှာဖြစ်တယ်လို့ကြေညာလိုက်ပါတယ်။ဒါအပြင်တရုတ်စစ်တပ်အနေနဲ့မြန်မာတပ်မတော်နဲ့လက်တွဲပြီးလက်တွေ့ကျတဲ့ပူးပေါင်းဆောင်ရွက်မှုမြင့်တင်ရေးနယ်စပ်စီမံခံကွက်ရေးအကောင့်လာစေရေးနဲ့နယ်စပ်တည်ငြိမ်မှုထိန်းသိမ်းရေးလှုပ်ဆောင်သွားဖို့အသင့်ရှိနေတယ်လို့လည်းဝန်ကြီးဝေကဆက်ပြောခဲ့ပါတယ်။ဒီလိုကြောင့်မူကြီးဆိုရင်ကလည်းမြန်မာအနေနဲ့လက်တွေ့ကျတဲ့ပူပေါင်းဆောင်ရွက်မှုတွေကိုတရုတ်နဲ့နယ်ပယ်မျိုးစုံမှာလက်နက်ဆိုင်ဆိုင်ပူဆောင်ရွက်လို့ပြီးနယ်စပ်တည်ငြိမ်အေဂျင်စီထိန်းသိမ်းကနှစ်ဖက်စီရေးဆက်ဆံမှုတွေပုံမှန်မြင့်တင်သွားလို့ကြောင်းပြန်ပြောခဲ့ပါတယ်။ထိုင်းဒေသဦးစီးချုပ်နဲ့တွေ့ရမှာတော့တရုတ်ကာကွယ်ရေးဝန်ကြီးဝေကထိုင်းတရုတ်ဘက်ဆုံမဟာဗျူဟာဆက်ဆံရင်းနဲ့ပူပေါင်းဆောင်ရွက်ရေးကိုပုံမှန်လက်နက်ဆိုင်ဆိုင်ဖြစ်စေဖို့နဲ့ထိုင်းနိုင်ငံရဲ့အာဆီယံအလက်ကျဥက္ကဋ္ဌတာဝန်ယူမှုကိုထောက်ခံဖို့အသင့်ပါလို့ပြောခဲ့ပါတယ်။ထိုင်းဒေသဦးစီးချုပ်ကလည်းစီရင်ပြန်လည်လေ့လာမှုတွေအစဉ်တိုင်းမှာတိုးချဲ့မြင့်တင်သွားခြင်းတို့တောက်ဆိုခဲ့ပါတယ်ခင်ဗျ